ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 ထိပ်သီးစီးပွားပွဲပိတ်ပွဲနေဖြစ်တဲ့တနင်္ဂနွေနေ့မှာကမ္ဘာတစ်လွှားလူတိုင်းအတွက် COVID-19 ကာကွယ်ဆေးရောင်တက်ဆွမ်းတက်မြတ်လှုပ်ဆောင်ကြဖို့ကတိပြုခဲ့ကြပါတယ်။ COVID-19 ရောဂါနဲ့ပတ်သက်ပြီးကာကွယ်ဆေးတွေရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေနဲ့ကုသရေးဆိုင်ရာတွေမှာလူသားအလုံးဈေးနှုန်းတက်နိုင်ပြီးဒဏ်လူညီများရရှိအောင်အတက်နိုင်ဆုံးစ조사တော်မှာဖြစ်ကြောင်းအဖွဲ့ဝင်နိုင်ငံတွေကသဘောတူခဲ့ကြတာပါ။နှစ်ရက်ကြာကျင်းပတဲ့ဒီအစည်းအဝေးမှာCOVID-19 ဆိုင်ရာကိစ္စရပ်တွေအပြင်ဥရောပပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာပါ။တနင်္ဂနွေနေ့အစည်းအဝေးကိုလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်ခဲ့တာဖြစ်ပြီးဥရောပပြောင်းလဲမှုလျှော့ချနိုင်ရေးဆိုင်ရာနိုင်ငံတကာပါဝင်တဲ့ပါရီသဘောတူညီချက်ကနေအမေရိကန်ဘက်ကနှုတ်ထွက်ရတဲ့ဆိုတာကိုခုခံပြောကြားခဲ့ပါတယ်
။ To protect American workers, I withdrew the United States from the
unfair. အမေရိကန်အလုပ်သမားတွေကိုအကာအကွယ်ပေးဖို့အတွက်တရားမျှတမှုမရှိတဲ့တစ်ဖက်သက်ဆန်တဲ့ပါရီဥရုယာတီဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ကြောင်းပြောသွားတာပါ။ဒီစာချုပ်ဟာအမေရိကန်စီးပွားရေးကိုထိခိုက်စေနိုင်ပြီးတန်းလက်ချီတဲ့အမေရိကန်တွေအလုပ်ကိုင်ဆုံးရှုံးမှုကိုမလိုလားတဲ့အတွက်နှုတ်ထွက်ရတာဖြစ်ကြောင်းလည်းပြောပါတယ်။လူသမားတာဝန်ယူထားချိန်မှာအမေရိကန်နိုင်ငံတွင်လေးလူတန့်စင်မှုဟာအရင်ကတည်းက9ရာခိုင်နှုန်းပိုပြီးများလာတယ်လို့အထောက်ထားမပြဘဲလည်းပြောကြားခဲ့တာပါ။ EU ဥရောပသမဂ္ဂကတော့နောက်တက်လာမယ့် American အစိုးရတဲ့အနေနဲ့ပါရီသဘောတူညီချက်ထဲပြန်ပြီးဝင်ဖို့ပြောင်းလဲထားကြောင်းအစည်းအဝေးမကျင်းပခင်တရက်ကပြောကြားခဲ့တာပါ။